COVID-19 ကာယောဂါကာလအတွင်းဒါဇင်နဲ့ချီရှိတဲ့အာရှနိုင်ငံတွေမှာလွတ်လပ်စွာပြောဆိုခွင့်အပေါ်ဖြစ်တဲ့ချုပ်ချယ်မှုတွေစိုးရိမ်စပွဲလှုပ်ဆောင်နေကြောင်းကုလသမဂ္ဂလူခွေးဆရာမဟာမင်းကြီးမီရှယ်ဘာရှလေးကပြောပါတယ်။ဇော်လ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာ COVID-19 သတင်းတူသတင်းမှားတွေကိုပြန့်နှံ့နေတာကိုထိန်းချုပ်ရမှာပြည်မှုနဲ့ပြည်တံမျက်မျက်တတာလှုပ်ဆောင်မှုကိုလည်းမဟာမင်းကြီးမီရှယ်ဘာရှလေးကအနာပိုင်းအစိုးရတွေကိုတိုက်တွန်းလိုက်ပါတယ်။ဂျာမန်ရေးဝန်ထမ်းတွေ၊သတင်းသမားတွေ၊လူခွင့်ရေးကာကွယ်သူတက်ကြွလှုပ်ရှားသူတွေနဲ့ပြည်သူလူထုကလူထုအကျိုးအတွက်ဖော်ထုတ်ပြောကြားတဲ့သဘောထားအမြင်တွေကိုခွင့်ပြုရမှာဖြစ်ကြောင်းဂျာမန်ရေးကိစ္စကိုင်တွယ်ပုံ၊လူမှုစီးပွားအကျပ်တဲတွေနဲ့ကစားရေးပစ္စည်းဖြန့်ဝေတာလိုကိစ္စမျိုးတွေမှာလူတွေရဲ့သဘောထားအမြင်တွေကိုဖော်ထုတ်ခွင့်ပြုဖို့လိုကြောင်းဘာရှလဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေစလို့မြန်မာ၊ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့အစုံနိုင်ငံအများအပြားကဖမ်းဆီးတဲ့တွေကိုလည်းကုလသမဂ္ဂမဟာမင်းကြီးရဲ့ကြေညာချက်မှာအသေးစိတ်ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ခရင်ပြည်နယ်ကဖမ်းအပြည်တဲ့တရားဝန်ကတဲ့ပြောတဲ့ဌာနကအက်ဒီတာချုပ်ကိုဗိုင်းရပ်စ်ကြောင့်လူတူသေဆုံးခဲ့တယ်ဆိုတဲ့သတင်းမှားကိုရေးတာကြောင့်ဆိုပြီးထောင်ဒဏ်2နှစ်ချမှတ်ခဲ့တယ်လို့လည်းမဟာမင်းကြီးပါရှလဲကပြောပါတယ်။သူကိုဖမ်းဆီးတရားစွဲထောင်ချရမှာအလျင်မြန်ရှိလို့တဲ့အပေါ်မှာမြန်မာနိုင်ငံတွင်ဝေဖန်ပြောကြားမှုတွေရှိနေသလိုမဟာမင်းကြီးပါရှလဲကလည်းသူ့ရဲ့ကြေညာချက်မှာထောက်ပြထားပါတယ်ခင်ဗျ။